အခန်းကြီး30အငယ်1မှ5
အဘိမလဲလက်ထက်နောက်မှဣသရေလအမျိုးကိုကယ်တင်သောသူဣသခာအမျိုး
ဒေါဒောတာဖူဝံဣတာတောလတိပေါ်ထွန်း၍အေဖရင်တောင်ပေါ်ရှမိရမြို့မှနေလေ၏ထိုသူသည်ဣသရေလအမျိုးကိုအနှစ်23နှစ်ပတ်လုံးအုပ်ဆိုးပြီးမှတည်၍ရှမိရမြို့မှတင်းကြိုလေ၏ထိုသူလက်ထက်နောက်မှဂိလပိဒာယာဣရတိပေါ်ထွန်း၍ဣဂိလအမျိုးကိုအနှစ်22နှစ်ပတ်လုံးအုပ်ဆိုး၏ထိုမင်း၌ကသား30ရှိ၍သူတို့သည်မြင်းတငယ်30တို့ကိုစီးလျက်ဂိလပိ၌ယာကုတ်ယာဣရအမိဖြင့်ယနေ့တိုင်အောင်ခေါ်ဝေါ်သောမြို့30တို့ကိုကန့်ကြွေးပြုကြ၏ယာဣရတေ၍ကာမူမြို့မှတင်းကြိုလေ၏အငယ်6မှ9တပန်ဣဒေလအမျိုးသားတို့သည်သာဝရဖျားရှေ့တော်၌ဒူးရှိတ်ကိုပြု၍ဘာလဖျားအာရှတရက်ဖျားရှုရိဖျားဇီးဒုံဖျားမောဘဖျားအာမုံဖျားဖိလိတိဖျားတို့ကိုဝတ်ပြု၍သာဝရဖျားကိုဝတ်မပြုစွန့်ထားကြ၏သာဝရဖျားသည်ဣဒေလအမျိုးကိုအမျက်ထွက်၍ဖိလိတိလူတို့၌၎င်းအာမုံအမျိုးသားတို့၌၎င်းရောင်းတော်မူသည်ဖြင့်ယော်ဒန်မြစ်တစ်ဖက်အာမောရိလူနေရာဂိလပြည်၌နေသောဣဒရေလအမျိုးသားအပေါင်းတို့ကိုထိုနှစ်မှဆ၍18နှစ်ပတ်လုံးညှင်းဆဲကြ၏အာမုံအမျိုးသားတို့သည်လည်းယော်ဒန်မြစ်ကိုကူး၍ယူဒအမျိုးဗေအမင်အမျိုးအေဖရင်အမျိုးသားတို့ကိုတိုက်သည်ဖြင့်ဣဒရေလအမျိုးသားတို့သည်ကြီးစွာသောဆင်းရဲခြင်းသို့ရောက်ကြ၏အငယ်၁၀မှ၁၈ထိုအခါဣဒရေလအမျိုးသားတို့ကအကျွန်ုပ်တို့သည်ကိုရော့ကိုပြစ်မှားပါပြီအကျွန်ုပ်တို့၏ဘုရားသခင်ကိုစွန့်၍ဘာလဘုရားတို့ကိုဝတ်ပြုမိပါပြီဟုသာဝရဘုရားအားဟစ်ကြော်ကြ၏သာဝရဘုရားကလည်းငါသည်သင်တို့ကိုအဲဂုတ်ထုလူအာမောရိလူအာမုန်လူဖိလိတိလူတို့လက်မှကယ်နှုတ်တည်မဟုတ်လောဇီးဒုံလူအာမလက်လူမောနီလူတို့နှင်းဆဲသောအခါ၌လေတင်တို့သည်ငါကိုဟစ်ကြော်၍သူတို့လက်မှငါကယ်နှုတ်၏သို့တော်လေတင်တို့သည်ငါကိုစွန့်၍အခြားတစ်ပါးသောဖျားတို့ကိုဝတ်ပြုသောကြောင့်နောက်တဖန်ငါမကယ်နှုတ်တင်တို့ရွေးယူသောဖျားတို့ကိုတွား၍ဟစ်ကြော်ကြလောအမှုရောက်သောယခုကာလ၌သူတို့သည်ကယ်နှုတ်ကြစေဟုဣဒရေလအမျိုးသားတို့အားမိန့်တော်မူ၏ဣဒရေလအမျိုးသားတို့ကလည်းအကျွန်ုပ်တို့သည်ပြင်မှားပါပြီစိတ်တော်ရှိသည့်အတိုင်းအကျွန်ုပ်တို့၌ပြုတော်မူပါယခုဒီချိန်သာကယ်နှုတ်တော်မူမည်အကြောင်းအကျွန်ုပ်တို့တောင်းပန်ပါ၏ဟုသာဝရဘုရားအားတောင်းလျှောက်လျက်တပန်အမျိုးသားကိုးကွယ်သောဘုရားတို့ကိုပယ်၍သာဝရဘုရားကိုဝတ်ပြုကြ၏ထိုအခါသာဝရဘုရားသည်ဣဒရေလအမျိုးခံရသောဒုက္ခဆင်းရဲကြောင့်ကျင်နာသောစိတ်နှလုံးရှိတော်မူ၏အာမုံအမျိုးသားတို့သည်စည်းဝေး၍ဂိလပြည်၌တက်ချကြ၏ဣဒရေလအမျိုးသားတို့သည်စည်းဝေး၍မိစပါမြို့မှတက်ချကြ၏ဂိလပြည်သားမင်းများတို့ကအချင်းတူသည်အာမုံအမျိုးသားတို့ကိုအဦးတိုက်၏ထိုသူသည်ဂိလပြည်သားအပေါင်းတို့၏အထွတ်ဖြစ်စေဟုတိုင်ပင်စီရင်ကြ၏